ရခိုင်ပြည်နယ်ရွေးချယ်ပွဲကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒေမှုတော်ဟောင်းကိုဖီယာနဲ့ဟာရခိုင်ပြည်နယ်ခြေရင်းနဲ့ပတ်သက်ပြီးကော်မရှင်ရဲ့တွေးဆချက်တွေအကြံပေးချက်တွေကြောင့်အော်တိုဘလ23ရက်တောက်ကြနေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြဖို့ရှိပါတယ်။အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုပြီးခဲ့တဲ့ဩဂုတ်လကအစိုးရကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။အစိုးရကစားပါအဓိကအကြံပေးချက်တွေနဲ့အကောင့်ထဲပေါ်ရေးဆိုင်ရာတွေကိုလူမျိုးရေးကောင်စီဖော်ဝင်နိုင်ငံတွေကိုမစ္စတာအနန်ကတင်ပြမှာပါ။မစ္စတာနာဦးဆောင်တဲ့ကော်မရှင်ရဲ့အစီအကံသာထုတ်ပြီးခြင်းပါပဲ။ဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်ကနေကြောင်းဆောင်ကင်းစကန်တွေကိုတိုက်ခိုက်ခံခဲ့ရတာပါ။ရခိုင်ပြည်နယ်ငင်းကြိုင်းနယ်ကမျိုးတွေရေးတဲ့ကော်မရှင်ရဲ့အစီအကံသာကိုလုပ်ငန်းလမ်းကြောင်းမျိုးပုံတစ်ခုဖြစ်အသုံးပြုဖို့မစ္စတာနန်ကလုံခြုံရေးကောင်စီမှာတိုက်တွန်းมาဖြစ်ပါတယ်။ဒါ့အပြင်လုံခြုံရေးပိုင်းဆက်ဆံရေးတွေကိုအမြန်ဆုံးအဆုံးသတ်ဖို့ဒေသနဲ့လူလူအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရင်ဆောင်ရွက်ဖို့နဲ့အရသာတွေကိုကောက်ကွယ်ပေးဖို့လိုအပ်တယ်ဆိုတာတွေကိုမစ္စတာနန်ကအလေးထားပြောဆိုမယ်လို့ကိုဖီယန်နယ်ဖောင်ဒေးရှင်း website မှာအော်တိုဘလာဆန်နီရဲ့နေဆွေးနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စတာနန်ကလူမျိုးကောင်စီကိုတင်ပြတဲ့အစီအစဉ်ကိုအမေရိကန်အခြေပိုင်းဒေသစံတော်ချိန်ညနေ3နာရီမြန်မာစံတော်ချိန်စနေနေ့မနက်အစောတနားရီခွဲမှာစတင်မှာပါ။ကုလသမဂ္ဂဖော်ဝင်နိုင်ငံအားလုံးနဲ့အသီးနှံပြုထားတဲ့အစိုးရမှုတွေအဖွဲ့အစည်းတွေပါဝင်တက်ရောက်နိုင်မှာလည်းဖြစ်ပါတယ်။